Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဩဂုတ်လ22ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်တန်လွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမမရှင
်မင်္ဂလာညချမ်းမှာတော်တာရှင်များရှင်ဒီကနေ့ညပိုင်းသတင်းတွေကိုမမောဖြူနဲ့ကျွန်မနောင်လောက်တို့ကပြောပြပေးမှာပါတူရကီနိုင်ငံကလူ90ကျော်သေဆုံးခဲ့ရတဲ့မင်္ဂလာပွဲတစ်ခုကဘုံကွဲတိုက်ခိုက်မှုအတွက် IS အကြမ်းဖက်သမားတွေကိုတူရကီသမ္မတကပြစ်တင်ပြောဆိုလိုက်ပါတယ်။ဆိုမာလီယာနိုင်ငံမှာအသေးခံဘုံကွဲမှုကြောင့်လူ12ဦးထပ်မံသေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရရသွားတယ်လို့ဒေသခံသတင်းရင်းမြစ်တွေကဆိုပါတယ်။မိုးရေဆေးဝါးတိုက်ဖြစ်မှုမှာလူရာချီသေဆုံးလို့ဝေဖန်ခံရတဲ့ဖိလစ်ပိုင်သမ္မတဟာကုလသမဂ္ဂကနေဖိလစ်ပိုင်နိုင်ငံနှုတ်ထွက်ချင်းထွက်မယ်ဆိုပြီးတော့ချင်းချောက်ပြောဆိုလိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါမဆမ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့ဒေါ ን ဆန်းစုကြည်ရဲ့တရုတ်နိုင်ငံ9ရက်တာခီးစဉ်အပြီးဒီကနေ့အဆုံးသတ်ပြီးတော့မြန်မာနိုင်ငံကိုပြန်လာပါပြီ။သူ့ရဲ့ခီးစဉ်အပေါ်ဘယ်လိုသုံးသပ်မှုရှိပါသလဲ
။ဒေါ ን ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်ကအမြဲတမ်းအောင်မြင်ပြီးတော့အားရကျင်နေစရာကောင်းပါလား။နှုတ်နှစ်ဖက်ကောက်ဆောင်နေဆွေးနွေးကြတာတွေထုတ်ပြန်ချက်တွေအရာလေအများစုကျွန်တော်ပါဝင်ပြန်လာအားရတ
ာ။သတင်းသာဆရာဦးကျော်ရင်းမြင့်ပါရှင်။မကြခင်နောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်။နောက်ကချင်စစ်ဘေးဒုက္ခသည်တွေငင်းငင်းကြမ်းကြမ်းနေရရင်ပြန်နိုင်ဖို့က NND ဆိုရဦးဆောင်ကျင်းပါမယ်။27ရာစုပင်းလုံးညီလာခံကနေဆောင်ရွက်လာဖို့မျှော်လင့်တယ်လို့သုံးသပ်တဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးကနေအတူတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မမိုးဖြူတို့တင်ပြပေးပါမယ်ရှင်။
တူရကီနိုင်ငံကဂါစီယမ်တက်မြို့ကမင်္ဂလာပွဲတစ်ခုအတွင်းဘုံကွဲတိုက်ခိုက်လို့လူ90ကျော်သေဆုံးခဲ့ရတဲ့လို့ရအတွက် IS အကြမ်းဖက်သမားတွေကိုတူရကီသမ္မတရက်ဆက်ထိုင်ယက်အာရဝမ်ကပြစ်တင်လိုက်ပါတယ်။ဆီးရီးယားနယ်စပ်အနားမှာကတ်လူမျိုးအများပြားနေထိုင်တဲ့မြို့ဖွဲ့မှာကျင်းပနေတဲ့မင်္ဂလာပွဲကိုကတ်လူမျိုးအတော်များများလက်တက်ရောက်နေခဲ့တာပါ။အသေးခံဘုံကွဲသမားဟာအသက်12နှစ်ကနေ14နှစ်ကြားဖြစ်တယ်လို့အာရဝမ်ကပြောပါတယ်။တရားမဝင် PKK ပါတီကကတ်တပုံးတွေ IS အကြမ်းဖက်သမားတွေနဲ့ပြီးခဲ့တဲ့လကမအောင်မြင်ခဲ့တဲ့စစ်အာဏာသိမ်းဖို့နောက်ွယ်ကကြိုးကင်သူအဖြစ်ဆွဆွဲခံရတဲ့အမေရိကန်မှနေထိုင်သူဘာသာရေးဆရာဖတ်တူလာဂူလန်ရဲ့နောက်လိုက်တို့အကြားဖတ်ကွာချချက်မှမရှိဘူးလို့တူရကီသတင်းဌာနကဖော်ပြတဲ့သမရရဲ့ထုတ်ပြန်ချက်မှရေးသားထားပါတယ်။စနေနေ့ညကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကြောင့်ဂါစီယမ်တက်မြို့ကစေယုံတွေကိုလူနာရင်တွေနဲ့အလင်းအမြန်ပို့ပေးနေခဲ့ရတာပါ။မင်္ဂလာပွဲအတွင်းကခုံနေကြတဲ့လူအုပ်ကြီးနဲ့ပြစ်ကျက်နေတဲ့လမ်းတစ်ခုထဲမှာအသေးခံဘုံခွဲခဲ့တာလို့မျက်မြင်တွေကပြောပါရတယ်။တေဆုံးတဲ့အထက်မှာကလေးငယ်တွေနဲ့သူတို့သားသူတို့သမီးလည်းပါဝင်ပြီးဒါဟာဒီနှစ်အတွင်းဖြစ်ပွားခဲ့တဲ့အဆိုးဝါးဆုံးအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ဆိုပါရတယ်။တိုက်ခိုက်မှုကြောင့်ဒေသခံတွေထိတ်လန့်တကြဖြစ်နေတယ်လို့နောက်တနေ့မှာအပြက်စီးတွေကိုလိုက်လံစစ်ဆေးတဲ့မြို့ခံတဦးကပြောပါရတယ်။ဒုတိယဝန်ကြီးချုပ်မာမက်ဆမ်ဆက်ကလည်းနောက်တနေ့မှာပဲသူကိုစားပြုတဲ့ဂါစီယမ်တက်မြို့ကိုရောက်ရှိလာပါရတယ်။ပြီးခဲ့တဲ့အောက်တိုဘာလကလူ100ကျော်သေဆုံးခဲ့ရတဲ့မြို့တော်အန်ကာရာအကြမ်းဖက်တိုက်ခိုက်မှုအပအဝင်ကတ်လူမျိုးတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေအတွက်ဘရာဇီးလ်ဒီကမှာရှင်ဆီးရီးယားနိုင်ငံမှာတူရကီနိုင်ငံမှာ IS အကြမ်းဖက်သမားတို့ကိုပြစ်တင်ပြောဆိုလို့ရှိတာဖြစ်ပါတယ်
။ဆိုမာလီယာနိုင်ငံဂါကိုင်းမြို့လေကမြို့တော်ဝင်နဲ့တခြားအစိုးရရုံးခန်းတွေရှိရာအဆောက်အုံကိုပြစ်မှတ်ထားတဲ့ပောက်ကွဲမှုနှစ်ခုနေရီကဖြစ်ပွားခဲ့တယ်လူမျိုးကန်တွေကပြောပါတယ်ဒီဒေသဟာကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့ပန်တလန်ဒေသလေးဖြစ်ပါတယ်မြို့ရဲ့လူစီကားတဲ့ဈေးရှိတဲ့နေရာမှာတိဆောက်အောင်တည်ရှိနေတာဖြစ်ပါတယ်ပောက်ကွဲမှုကြောင့်လူ12ဦးတည်းမနေသေးဆုံးပြီးဒါဇင်နဲ့ချီတန်ရရသွားတယ်လို့ဒေသခံသတင်းရင်းမြစ်တွေကပြောပါတယ်သေဆုံးသူရေအတွက်လည်းတိုးလာနိုင်ပါသေးတယ်ဒီတိုက်ခိုက်မှုကသူတို့ရဲ့လက်ချက်ဖြစ်တယ်လို့အယ်ရှာဘတ်ဖက်ကပြောပါတယ်အသေးခံဘုံခွဲသမားတယောက်ကအဆောက်အုံထဲကိုကားမောင်းဝင်လာတဲ့အချိန်မှာပထမပောက်ကွဲမှုဖြစ်ခဲ့တာလို့ဒေသခံသတင်းတော်တယောက်ကပြောပါတယ်အခင်းဖြစ်တဲ့နေရာကိုကယ်ဆယ်ရေးလုပ်သားတွေရောက်လာတဲ့အချိန်အခင်းဖြစ်တဲ့နေရာနဲ့တိတ်မဝေးတဲ့နေရာမှာဒုတိယဘုံတစ်လုံးပောက်ကွဲသွားပြီးတဲ့နောက်အခင်းဖြစ်ရာနေရာကိုလုံခြုံရေးချထားလိုက်ပါတယ်ပထမဘုံပောက်ကွဲပြီးမှပန်တလန်ဒေသခံဝန်ကြီးတွေပါတဲ့ကားတန်းတွေအဆောက်အုံကနေထွက်ခွာသွားတယ်လို့ဒေသခံသတင်းရင်းမြစ်တွေကအတည်ပြုပြောပါတယ်ဝန်ကြီးတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးမြို့ရဲ့ကောင်စီဝင်တွေဒီအဆောက်အုံမှာအစည်းအဝေးလုပ်ဖို့စီစဉ်ထားခဲ့ပေမဲ့ပောက်ကွဲမှုမဖြစ်ခင်မှာပဲတခြားနေရာကိုပြောင်းပြီးတော့စီစဉ်လိုက်တာဖြစ်တယ်လို့ဆိုပါတယ်ရှင်
ဆီးရီးယားနိုင်ငံတွင်ပုံကျဲတိုက်ခိုက်မှုကြောင့်တန်ရာရခဲ့တဲ့နိုင်ငံတကာစေဝင်စားမှုရခဲ့သူကောင်ကလေးရဲ့အကိုတေဆုံးသွားပြီလို့အတိုက်ခံသက်ကြွလှုပ်ရှားသူတွေကပြောပါတယ်။အသက်10နှစ်အရွယ်အာလီဒမ်ကွက်ရှာတပုံတွေထိန်းချုပ်ထားတဲ့အလက်ပိုမြို့ကလေကြောင်းကနေပုံကျဲတိုက်ခိုက်မှုအတွင်းရခဲ့တဲ့တန်ရာကြောင့်ပဲတေဆုံးသွားခဲ့တာလို့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်အရေးလှေးလာဆောင်ကြည့်ရေးအဖွဲ့ကပြောပါတယ်။အသက်9နှစ်အရွယ်အွန်ရန်ဒက်ကွက်ကိုတပိုင်းတစပျက်စီးပြိုကျနေတဲ့အဆောက်အုံကနေကယ်တင်ခဲ့တော့ကထိတ်လန့်စရာကောင်းတဲ့သူ့ရဲ့ပုံတွေကိုဆီးရီးယားသက်ကြွလှုပ်ရှားသူတွေကထုတ်ပြန်ခဲ့တာပါနိုင်ငံမြောက်ပိုင်းကအလက်ပိုမြို့မှာလက်တလောသတင်းပတ်တွေအတွင်းတိုက်ပွဲတွေပြင်းထန်နေပြီးတော့လေကြောင်းတိုက်ခတ်မှုဖြစ်ပြီးတဲ့နောက်ပုတ်ထူးနဲ့နောက်ပိုင်းမှာသူ့ကိုကယ်တင်ခဲ့တာဖြစ်ပါတယ်အွန်ရန်ကိုဆေးကုသမှုပေးပြီးတော့ခုတော့ဆေးရုံကဆင်ခွင့်ပြုလိုက်ပါပြီဆေးရုံပေါ်မှာပစက်ထဲပိုက်ထည့်ထားတဲ့အသက်10နှစ်အရွယ်အလီရဲ့တပ်ပုံကိုအတိုက်ခံသူရဲ့ The Help Today ရုပ်မြင်သံကြားကနေပြသသွားပြီးနောက်ပိုင်းမှာတော့ဒဏ်ရာကြောင့်ပဲတိုက်ဆုံသွားတယ်လို့ AP သတင်းတရကဆိုပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမှာတော့နိုင်ငံရဲ့မြောက်ပိုင်းအချက်ချာကြတဲ့ဒေသကိုတာလီဘန်အဖွဲ့လက်အောက်ကျသွားပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာပဲအစိုးရတပ်တွေပြန်သိမ်းပိုက်နိုင်လိုက်တယ်လို့အစိုးရတာဝန်ရှိသူတွေကစနေနေ့နှောင်းပိုင်းကကြေညာလိုက်ပါတယ်။ကာကွယ်ရေးနဲ့ပြည်ရေးဝန်ကြီးဌာနပြောခွင့်ရသူကကပူးမြို့မှာကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုရမှာခန်နဘက်ဒေသကိုပြန်သိမ်းဖို့အပြင်းထန်တိုက်ပွဲဆင်နွှဲခဲ့ပြီးတော့ဒီတိုက်ပွဲမှာတာလီဘန်တပ်မှု၄ယောက်ပါဝင်တောင်းကျမ်းသူ85ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ပြောဆိုပါတယ်။ဒါအပြင်အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်6ယောက်လည်းကြဆုံးခဲ့ပြီး16ယောက်ဒဏ်ရာရခဲ့ပါတယ်။လောလောဆယ်ခန်နဘက်ဒေသမှာကြံနေသေးတဲ့သဘုံတွေကိုပြီးသက်ချေမှုန်းဖို့အမျိုးသားလုံခြုံရေးတပ်ဖွဲ့ဝင်တွေစစ်စင်ရေးဆင်နွှဲနေကြပါတယ်။ကာကွယ်ရေးဝန်ကြီးရဲ့ပြောခွင့်ရသူဒေါ်လတ်ဝီဇီရီကတော့ခရိုင်မြို့တော်ခန်ဒက်စ်တဘုံလက်ကြမယ်အရေးကနေကာကွယ်နိုင်လိုက်ပြီလို့ပြောဆိုပါတယ်တကယ်လို့လိုအပ်ရင်ခန်ဒက်စ်ဒေသအတွက်တိုက်ခိုက်ရေးတပ်ဖွဲ့တွေကိုခပူးမြို့မှာအစင်းသင့်ထားပေးမယ်လို့လည်းပြောဆိုပါတယ်ဒီတော့တွင်ပါကစ္စတန်နဲ့နေဆက်ချင်းဆက်နေတဲ့အရှေ့ပိုင်းနန်ဂါရာခရိုင်ဟီဆရက်ဒေသမှာရာနဲ့ချီတဲ့တာလီဘန်တောင်းကျမ်းသူတွေအာရုံမတက်ခင်တိုက်ခိုက်မှုတွေလုပ်ခဲ့ကြတယ်လို့ရဲတပ်ဖွဲ့ကအကြီးအကဲကဗီဒီယိုကိုပြောဆိုပါတယ်ရှင
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေတင်းငွေနဲ့ညဖက်တင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မူရစ်ဆေးဝါးတိုက်ဖျက်ရေးအစီအစဉ်အတွက်မူရစ်ဆေးဝါးရောင်းဝယ်သူအဖြစ်တန်တရာရှိခံရသူလူပေါင်းရာနဲ့ချီတည်ဆုံခဲ့ရတဲ့လို့ရအတွက်ဝေဖန်ခံရတဲ့ဖိလစ်ပိုင်သမ္မတဟာကုလသမဂ္ဂကနေဖိလစ်ပိုင်နိုင်ငံနှုတ်ထွက်ချင်ထွက်မယ်ဆိုပြီးတော့ချင်းချောက်ပြောဆိုလိုက်ပါတယ်။သူ့အပေါ်ဝေဖန်မှုတွေကိုဒေါသတကြီးတုံ့ပြန်တဲ့မိန့်ခွန်းတစ်ခုမှအဲ့ဒီလိုပြောဆိုသွားတာပါ။ဖိလစ်ပိုင်သမ္မတရေဒီယိုဒူတာတီဟာကုလသမဂ္ဂကိုလည်းအတုံးမကျတဲ့အဖွဲ့အဖြစ်လောင်ပြောင်းပြောဆိုပြီးအမေရိကန်ရဲတွေကိုလည်းလူမဲတွေကိုတပ်ဖြတ်သူတွေဆိုပြီးတော့ပုတ်ခတ်ပြောဆိုသွားပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့ကလေကြောင်းတိုက်ခိုက်မှုတွေကြောင့်အပြက်အစီးပုံတွေကြားကဲထုတ်လာရတဲ့ထိတ်လန့်စရာကောင်းတဲ့ဒဏ်ရာရကလေးငယ်တယောက်အကြောင်းကိုတင်းငွေတွေနဲ့အစောပိုင်းမှာဒူတာတီးကထည့်သွင်းပြောဆိုသွားပါတယ်။ဒီလိုလှူသေးစေလောက်တဲ့ပဋိပက္ခတွေကိုကုလသမဂ္ဂနဲ့အမေရိကန်တို့ကရပ်တန့်နိုင်စွာမရှိဘဲနဲ့သူ့ကိုယ်တော်ရာဇဝတ်ကောင်းနေတည်ဆုံးမှုအတွက်ဝေဖန်နေကြတယ်ဆိုပြီးတော့ဖိလစ်ပိုင်သမ္မတကပြောဆိုသွားပါသွားရပါ။ဒါအပြင်ဝေဖန်ရေးသမားလည်းဖြစ်ဖိလစ်ပိုင်လွတ်တော်အမတ်လည်းဖြစ်သူအမျိုးသမီးတူကိုတရားမဝင်မှုရဲ့ဆေးဝါးနဲ့ဆက်ဆက်နေတဲ့ဆိုတော့သူ့ရဲ့ကာမုံသမားနဲ့ဖောက်ပြန်နေဆိုပြီးဒူတာသေးကဆွဆွဲပြောဆိုသွားတာကို AP သတင်းမှဖော်ပြထားပါတယ်ရှင်
။ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့နွေရာသီအိုလံပစ်ပွဲဒီကနေ့ပြီးဆုံးမှဖြစ်ပြီးပိတ်ပွဲအလံကိုင်ဆောင်သူဖြစ်အမေရိကန်ကျွမ်းဘာမယ်ဆိုင်မွန်ဘာလ်စ်ကိုအမေရိကန်အားကစားသမားတွေကရွေးချယ်လိုက်ပါတယ်။ဒီနှစ်အိုလံပစ်ပွဲမှာရွှေတစိတ်လေးစုနဲ့ကြီးတစိတ်တစ်စုဆွခုခဲ့တဲ့ဘတ်စ်ကအလံကိုင်မှုအခုလိုရွေးချယ်ခံရတဲ့အတွက်သိတ်ကိုဂုဏ်ယူမိပါတယ်လို့ပြောပါတယ်။အိုလံပစ်ပွဲနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာရွှေတစိတ်12စုချီးမြှင့်မဲ့ပွဲတွေကျင်းပမှာဖြစ်ပြီးတော့အမျိုးသားဘတ်စကတ်ဘောနဲ့အမျိုးသားမာရသွန်ပြေးပွဲတွေပါဝင်မှာဖြစ်ပါတယ်။စနေနေ့ပြိုင်ပွဲတွေမှာတော့အမျိုးသားဘောလုံးပွဲမှာဘရာဇီးလ်အသင်းကဂျာမနီအသင်းကိုအနိုင်ကစားပြီးရွှေတစိတ်ဆွခုသွားပါတယ်။ဘောလုံးကိုယူမှုအားပေးကြတဲ့ဘရာဇီးလ်ဘောလုံးသမားတွေအတွက်ဒါဟာအိုလံပစ်မှာပထမဆုံးရလိုက်တဲ့ရွှေစိတ်ဖြစ်ပါတယ်။စနေနေ့ကအမျိုးသမီးဘတ်စကတ်ဘောမှာတော့အမေရိကန်ကစပိန်ကိုအနိုင်ရပြီးအိုလံပစ်ပြိုင်ပွဲမှာ6နှစ်ဆက်တိုက်ရွှေစိတ်ပိုင်ရှင်ဖြစ်သွားပါပြီ။ရေကူးစပိန်နဲ့အပြေးဆိုပြီးအားကစား3မျိုးပေါင်းဆက်ထားတဲ့အမျိုးသမီးထရန်ဒလွန်ပွဲမှာအမေရိကန်နိုင်ငံသူဂွမ်းဂျော်ဂန်ဆန်ရွှေစိတ်ရသွားတာကြောင့်ဒါဟာအမေရိကန်နေနဲ့ဒီပြိုင်ပွဲမျိုးမှာပထမဆုံးအိုလံပစ်ရွှေရတာဖြစ်ပါတယ်။ ဗြိတိန်နိုင်ငံသားမိုဖရာကလည်းနှစ်ပေါင်း40အတွင်းမီတာ5000နဲ့မီတာ1000ပြိုင်ပွဲနှစ်ခုလုံးမှာရွှေစိတ်စွတ်ခူးခဲ့တဲ့ပထမဆုံးအားကစားသမားဖြစ်လာပါတယ်။2016ရီယိုအိုလံပစ်အားကစားပြိုင်ပွဲ15ရက်မြောက်နေ့ဖြစ်တဲ့စနေနေ့ပြိုင်ပွဲတွေမှာအမေရိကန်ကရွှေ43ငွေ38ကျေး36နဲ့ပထမနေရာမှာရှိနေပြီးဗြိတိန်ကရွှေ29ငွေ22ကျေး18နဲ့ဒုတိယတရုတ်ကရွှေ26ငွေ18ကျေး26နဲ့တတိယနေရာမှာရှိပါတယ်။
အမေရိကန်နိုင်ငံအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကတော်မီကြီးလောင်ကျွမ်းနေတဲ့ဘလူးကတ်ဒေသကိုညအချိန်မှာပဲမိသားသမားတွေတွားရောက်နေပါတယ်။လူနေအိမ်အပါအဝင်အဆောက်အအုံ300ကျော်မိတဲ့ပတ်သွားတယ်လို့တာဝန်ရှိသူတွေကစနေနေ့မှာပြောပါရယ်။ Los Angeles မြို့ရဲ့အရှေ့မြောက်ဘက်ကီလိုမီတာ120အကွာမှာအင်္ဂါနေ့ကမိစားတင်လောင်ကျွမ်းခဲ့တာဖြစ်ပြီး80ရာခိုင်နှုန်းနီးပါးပါဝင်တယ်လို့အမေရိကန်သစ်တော်ရေးရာဌာနကပြောပါရယ်။တောတောင်ထူထပ်တဲ့ San Bernardino County ကဧကပေါင်း 38,000 ကျော်မှာတော်မီလောင်နေတာပါ။ဘလူးကတ်ဒေသဟာတော်မီအတွင်လှူသေးဆုံးမှုတော့မရှိဘူးလို့တာဝန်ရှိသူတွေပြောသလိုဘာကြောင့်မိစတင်လောင်ကျွမ်းတယ်လဲဆိုတာကိုဆက်လက်စုံစမ်းနေတယ်လို့ပြောပါရယ်စနေနေ့မှာတော့မိသားသမားတွေဟာအခက်အခဲဆုံးအခြေအနေနဲ့စပီးလောက်ကန်ခဲ့ကြရတယ်လို့ San Bernardino County မိသားဌာနပြောခွင့်ရ Brad Betsy ကပြောပါရယ်မိစပီးလောင်နိုင်တဲ့အထူးကြတဲ့နေရာတွေကိုစစ်ဆေးနေပြီးအခြေအနေတွေကိုအတော့ကိုကောင်းလာပြီလို့သူက AP သတင်းဌာနကိုပြောပါရယ်ရှင
်နောက်ဆုံးရထားတဲ့သတင်းတွေကိုနန်းလောင်နဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညအတွက်အယုံဆုံးနားဆင်ရမယ့်သတင်းလွှာကတော့ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ကြောင်းဖြစ်ပါတယ်။တရုတ်သမ္မတတရုတ်ဝန်ကြီးချုပ်တို့နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ရရှိလာတဲ့သဘောတူညီချက်တွေအရတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးဟာဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အပြီးပို့ပြီးတော့မှကောင်းမွန်လာမယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒီကနေ့မှာတော့ဒေါ်ဆန်းစုကြည်ဟာတရုတ်နိုင်ငံကနေရန်ကုန်မြို့ကိုပြန်ရောက်ရှိလာပြီးဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့၅ရက်တာတရုတ်ခီးစဉ်နဲ့ပတ်သက်ပြီးဘလို့မျှော်လင့်ချက်သုံးသပ်ချက်တွေရှိသလဲဆိုတာနားဆင်ပါရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံ၅ရက်ကြာခီးစဉ်ကိုဒီကနေ့အဆုံးသတ်ပြီးမြန်မာနိုင်ငံကိုပြန်လည်ရောက်ရှိပြီဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ဟာဆိုရင်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကိုတွားရောက်ပြီးပထမဆုံးတွားရောက်တဲ့နိုင်ငံတကာခီးစဉ်ဖြစ်တာကြောင့်တရုတ်နဲ့ဆက်ဆံရေးအပေါ်မှာမြန်မာနိုင်ငံရဲ့အလေးထားမှုကိုပြသလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကရှုမြင်ပါတယ်။နိုင်ငံတကာနိုင်ငံခြားရေးရာမူဝါဒတွေကိုလေ့လာသုံးသပ်တဲ့ China Institute of International Studies ကလက်ထောက်သုတေသနမှူးဒူလန်ကတော့
而且缅甸不是南海的周边国家不是争端生索国但是它是一个在
မြန်မာနိုင်ငံဟာတောင်တရုတ်ပင်လယ်ပြင်ကမ်းရိုးတဲ့နိုင်ငံတစ်ခုမဟုတ်သလိုပိုင်ဆိုင်မှုအငင်းပွားမှုမှာပါနေတဲ့နိုင်ငံတစ်ခုလည်းမဟုတ်ပါဘူး။ဒါပေမဲ့လည်းအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရေးရာအဖြစ်နဲ့ပိုးပြီးတော့တက်တက်ကြွကြွပါဝင်လာပါတယ်။နောက်မြန်မာနိုင်ငံရဲ့တန်တမန်ရေးဟာလွတ်လပ်ပြီးမျှတတဲ့သဘောတရားရှိတာကြောင့်တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်နက်ဆိုင်ရာအငင်းပွားနေတဲ့အရှေ့တောင်အာရှနိုင်ငံတွေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတချို့အကြားမှာဂျားဝင်ဆိတ်ဆက်ပေးမယ့်အခမ်းကဏ္ဍကနေပါဝင်လာမယ်လို့ခန့်မှန်းရပါတယ်လို့ပြောဆိုသွားပါတယ်။သူရဲ့ခီးစဉ်အတွင်းဒေါ်အောင်ဆန်းစုကြည်ဟာတရုတ်သမ္မတရှီဂျင်းပင်ဝန်ကြီးချုပ်လီကတ်ချန်တရုတ်မျိုးသားပြည်သူကွန်ဂရက်အမြဲတမ်းကော်မတီဥက္ကဋ္ဌအပါအဝင်အစိုးရပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်အတွင်းတရုတ်ခေါင်းဆောင်မရဲ့ကြိုဆိုမှုသတင်းထုတ်ပြန်မှုတွေကိုသုံးသပ်ကြည့်မယ်ဆိုရင်ဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ဟာအောင်မြင်တဲ့ခီးစဉ်တစ်ခုဖြစ်တယ်လို့ဝါရင်သတင်းစာဆရာကြီးဦးကျော်ရင်မြင့်ကရှုမြင်ပါတယ
်။ဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်ကအမြဲတမ်းအောင်မြင်ပြီးတော့အားရကျင်းနေစရာကောင်းပါတယ်။ဒေါ်စုအပေါ်မှာတရုတ်ကအလေးထားဆက်ဆံမှုကိုလည်းမြန်မာပြည်သူလူထုကကျင်းနဲ့အားရကြတာကိုတွေ့ရပါတယ်။နောက်တစ်ခါနှုတ်နှစ်ဖက်ကောက်ဆောင်နေဆွေးနွေးကြတာတွေထုတ်ပြန်ချက်တွေအရာလည်းအများစုကျွန်တော်ပါဝင်ကျင်းနဲ့အားရတာဖြစ်ရပါတယ်။
ဒေါ်အောင်ဆန်းစုကြည်အနေနဲ့အများပြည်သူလူထုမျှော်လင့်တယ်လို့နိုင်ငံအကျိုးလူထုအကျိုးရှိမဲ့ဆွေးနွေးမှုတွေလုပ်နိုင်ခဲ့မယ်လို့ယူဆကြောင်းဥကျော်ရင်မြင့်ကအခုလိုပြောပါတယ
်။ကျင်းနဲ့အောင်လုပ်နိုင်တယ်လို့ထင်ပါတယ်ဗျ။ဒီလုပ်မဲ့စီမံရေးစီမံချက်တွေဟာဘယ်လိုပုံစံဘယ်လိုစံနှုန်းနဲ့လုပ်ဖို့လိုအပ်မယ်။နောက်တစ်ခါလာလုပ်တဲ့အခါမှာလည်းအရင်ဖြစ်လေဖြစ်တာရှိတဲ့တရုတ်လိုတပါးတွေပါလာပြီးတော့ဒေသခံတွေနဲ့အဆင်မပြေဖြစ်တာတို့အဲ့ဒီလိုကိစ္စတွေကိုဒေါ်အောင်ဆန်းစုကြည်အလေးနဲ့ထားပြီးဆွေးနွေးခဲ့မယ်လို့ဖြစ်မာတယ်အဲ့လိုဆိုလို့ရှိရင်နှုံးနှစ်ဖက်အတွက်လည်းအကျိုးရှိတယ်တိုက်ပြည်အတွက်လည်းအကျိုးရှိမယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဒေါ်အောင်ဆန်းစုကြည်ရဲ့ဒီခီးစဉ်နောက်ပိုင်းမှာပို့ပြီးတော့မှတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးခိုင်မာလာနိုင်တယ်လို့တရုတ်နိုင်ငံရဲ့ဖိတ်ခေါ်ချက်အရာပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်တွားရောက်လေ့လာခဲ့ဖို့သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းသုံးသပ်ပါတယ
်ကျွန်တော်အမြင်တော့အောင်မြင်တဲ့ခီးစဉ်လို့သုံးသပ်ပါတယ်တွားတဲ့အချိန်တုန်းကကလေးကအဓိကအားဖြင့်တော့နှစ်ခုပေါ့နော်တစ်ခုကတော့ဒီယုတ်ပြည်က ပြီးတော့ဒီမှာနိုင်ငံမှာရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့နောက်မှာဆိုရှင်နိုင်ငံပြည်သူတို့အကျိုးရှိဖို့ဆိုတဲ့ရည်ရွယ်ချက်ပေါ့နော်။ဒီနေ့မြန်သာရှိဖို့ဆိုတဲ့ဟာနောက်တစ်ခုကတော့သူဒီကလိုလာတဲ့ဒီပြည်ပြင်းပြင်းရေးကျိုးပန်းဆောင်ရွက်မှုကိုတရုတ်ပြည်ကနေပြီးတော့အကူအညီပေးဖို့ပေါ့နော်။သူတို့နိုင်ငံထုတ်ပြန်ကြေညာချက်ထဲမှာအဲ့ဒီနှ
ပြည်သူလူထုဒီအကျိုးစီးပွားတွေကိုပြည်သူလူထုကြီးရလက်ခံစားနိုင်မဲ့လုပ်ငန်းတွေဖြစ်ဖို့နောက်တစ်ခုကပွင့်လင်းမြင်တာတဲ့လုပ်ငန်းတွေဖြစ်ဖို့ဆိုတဲ့ဟာကိုထူးပြထားပါတယ်မြန်မာနိုင်ငံအတွက်အစိုးရတက်လက်ထက်ဖော်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြည်လည်တင်းရဲ့ရည်တွေမှာလည်းတရုတ်နိုင်ငံဘက်ကထောက်ခံအားပေးပြီးလိုအပ်တာတွေပံ့ပိုးကူညီမယ်လို့ပြောဆိုခဲ့တ ကိုမြေမဲဆိုတော့မြန်မာနိုင်ငံရဲ့အတွက်အလားအလာအတွက်အမတန်မှအရှိရာကောင်းပါနိုင်ငံတော်တိုင်းမင်္ဂပုတ်ကိုဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့နေ့လယ်၂နာရီခွဲမှာတော့တရုတ်နိုင်ငံကူမင်းမျိုးကနေမြန်မာနိုင်ငံရန်ကုန်မြို့ကိုတရုတ်လေကြောင်းလိုင်းနဲ့ပြန်လည်ရောက်ရှိလာခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်ရှင် တနင်္ဂနွေနေ့ညချမ်းဗီအိုအေတန်လွင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြမဒီမိုကရေစီရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်ကချင်ပြည်နယ်ထဲမှာရှိတဲ့စစ်ဘေးဒုက္ခသည်တွေငြိမ်းချမ်းနေရရင်ကိုပြန်နိုင်ကြဖို့အတွက် NLD ဆိုရဥဆောင်ခြင်းမှာမယ်28ရာစုပင်လုံညီလာခံကနေ49ခုနှစ်ပင်လုံကတိကဝတ်တွေအတိုင်းဆောင်ရွက်လာဖို့မျှော်လင့်တယ်လို့ပရဟိတလုပ်ငန်းတွေဆောင်ရွက်ပေးနေတဲ့ကချင်နှစ်ချင်းခရီးရန်ဖွဲ့ချုပ်ရဲ့အတွေ့အမှုချုပ်ဆမ်ဆန်းကပြောဆိုလိုက်ပါတယ်50ခွန် ပင်လုံကတိတွေကိုပယ်ဖြတ်လိုက်မယ်ဆိုရင်အခြေအနေတွေဟာပိုလျှောက်သွားနိုင်တယ်လို့VOA နဲ့တီးတန့်မေးမြန်းခန့်မှာသူကပြောခဲ့ပါတယ်။ဦးဆမ်ဆန်းဟာကချင်ပြည်နယ်ထဲမှာအသက်ခံရတဲ့စေတနာဝန်ထမ်းကျောင်းဆရာမနှစ်ယောက်ရဲ့အမှုမှန်ဖော်ထုတ်ရေးအတွက်ကိုလည်းဆောင်ရွက်နေသူဖြစ်ပါတယ်။ကချင်နှစ်ချင်းခရီးရန်ဖွဲ့ချုပ်ရဲ့အတွေ့အမှုချုပ်ဆမ်ဆန်းကိုကိုစောဝင်းလိုင်မေးမြန်းထား
ဆရာ Samsung အခုလို view လာပြီးတော့တွေ့ဆုံမင်းမြောင်းကိုပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာ Samsung ကဒီကချင်းနေချင်းအတင်းတော်ရဲ့ဟိုထွေထွေအဖွဲ့ချုပ်ရဲ့ဟိုအတွင်းမှုချုပ်အနေနဲ့တာဝန်ထမ်းဆောင်နေတယ်လို့ကျွန်တော်ကြားပါတယ်ဆိုတော့ကျွန်တော်တို့သိရတာဒီ KPC ပေါ့နော်အတူကောက်ခေါ်ရင်တော့ KPC အနေနဲ့ဟိုလူမှုရေးလုပ်ငန်းတွေရလဲတခြားအများကြီးလုပ်နေတာတွေဆိုတော့ကျွန်တော်တို့ကြားသိထားရတာတွေရှိပါတယ်ဆိုတော့လောလောဆယ်နောက်ဆုံးဖြစ်နေတဲ့ကိစ္စကကျွန်တော်တို့မြန်မာနိုင်ငံထဲမှာလဲလူတိုင်းတော်တော်များများစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့ဟာဒီဒီစေစနာဝန်ထမ်းအကြောင်းဆရာမလေးနှစ်ဦးဟိုမတရားသဖြင့်ဒါဆော့ကားခံရပြီးတော့တပ်ဖြတ်ခံရတဲ့ကိစ္စပေါ့လေအဲ့ဒီကိစ္စကိုဆရာတို့ KPC အနေနဲ့လဲအမှုမှပေါ်ပေါ်ရေးအတွက်ကျူစာလှုပ်ဆောင်နေတယ်ဆိုတော့ကျွန်တော်တို့သိပါတယ်ဆိုတော့ဆရာကိုယ်တိုင်ကလည်းအဲ့ဒီမှာအမှုဆောင်တူအနေနဲ့တာဝန်ရှိသူတူအနေနဲ့ပေါ့နော်ဟောထိတ်ကနေပြီးတော့ကျူစာလှုပ်ဆောင်နေတာကျွန်တော်ကြားဆိုတော့အဲ့ဒီဆရာမလေးနှစ်ဦးဒီအမှုအောင်ပေါ်ပေါ်ရေးကိစ္စမှာဆရာတို့အနေနဲ့နောက်ဆုံးအဆင့်ဘာကိုလှုပ်ထားဘာတွေများလှုပ်ဆောင်ထားပါသလဲ
ဟုတ်ကဲ့ဟိုတနစ်ကျော်ကြာလာတဲ့အချိန်ထိအစိုးရကလည်းပြောင်းသွားတဲ့အချိန်ထိဒီအဖြေနဲ့ပတ်သက်ပြီးမှဘာမှဟိုထူးထူးခြားခြားဟိုကျွန်တော်တို့မတွေ့ရဘူးမတွေ့ရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဂျွန်လပေါ့ဒီဒီကိုယ့်ရနေ့မှာကျွန်တော်တို့ဒီအခုလက်ရှိအစိုးရဒီ LED အစိုးရကိုကျွန်တော်တို့စာရေးခဲ့ပါတယ်စာရေးတဲ့နေရာမှာအဓိကတော့အဲတမ်တော်ဟာဒီလူရဲ့ဒီတိုင်းသူပြည်သားများရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်တဲ့အဓိကကြတဲ့အဖွဲ့အစည်းဖြစ်တယ်။ဒါကြောင့်မို့ဒီလူရေ120ပဲရှိတဲ့ဒီကောင်းခါချင်းရွာမှာဖြစ်ပစ်ခဲ့တဲ့ဒီအပြစ်ဟာအယက်တာကပဲအဲဒီကျူးလွန်နေဖြစ်စေစစ်တပ်ကပဲကျူးလွန်နေဖြစ်စေအဓိကတာဝန်ရှိဆုံးကတော့ဒီ903ခမရ903စစ်ကြောမှုမှာတာဝန်ရှိတယ်ဆိုတော့အဓိကကျွန်တော်တို့ဒါဖော်ပြပြီးမှတမဒအစီစာရေးတယ်နောက်ကျွန်တော်တို့ဒီအတိုင်းဒီတမဒတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့အပါပေါ့ကာကွယ်ရေးဦးစီးချုပ်တို့ကာကွယ်ရေးဝန်ကြီးဌာနတို့ပြည်ထရေးဝန်ကြီးတို့တက်ဆိုင်ရာဌာနပေါင်းစုံကိုကျွန်တော်တို့စာရေးကြောင်းကြားခဲ့ပါတယ်
Okay. So ro tru ba ka go di ho sa yi pu de tu de ba ka go a chang pyan la da myo shi ba.
A khu di ni thi do ba ma a chang pyan chin mi shi de bo.
Okay. So ro hot lo le ya le chano lo tadin ni cha lai ba de di amu wo da tia yong wa ni sit se do me sit se bu season ni de so pi lo le ho a tan ni thwa la de bo no. De ke စစ်ဆေးပြစ်တလားဒါမှမဟုတ်စစ်ဆေးတဲ့နေရာမှာရောဘလို့အခက်အခဲတွေများရှိနိုင်လဲအ
ဲဒီမေလ18နေ့ကအဲဒီကျွန်တော်တို့ဒီလာရှုမြို့ဒီဒုတိယပြည်နယ်ရေမှူးရုံးမှာဒါတွေ့ဆုံပွဲအဖြစ်ပဲအဲကျွန်တော်တို့လုပ်ခဲ့လို့ရပါတယ်အဲအဲ့နေရာမှာဒီစစ်ကြောမှုနဲ့တာဝန်ရှိတဲ့ဒီဟိုဒီစစ်သားအချို့ကိုအဲကျွန်တော်တို့ဘက်ကမေးမြန်းလို့အကြောင်းပြောတဲ့အချိန်မှာဟိုမေးမြန်းခွင့်ဒါလိုက်တော့မရဘူးဟိုတစ်ဆက်မေးခွန်းနေမေးပြီးမှဟိုမေးမယ်ဆိုတော့ဒီအဖြေကိုရတဲ့အချိန်မှာကျွန်တော်တို့ရဲ့ဒီရှေ့နေပေါ့ကျွန်တော်တို့ကဒီရှမ်းပြည်နယ်ကချင်ရှေ့နေများကွန်ရက်ကိုအတုံးသူတို့ကိုကျွန်တော်တို့ကတာဝန်ပေးထားတော့ဒီလိုတစ်ဆက်မေးတဲ့မေးခွန်းမျိုးနဲ့သူတို့ကဒါကိုမလုပ်ချင်ဘူးမလုပ်ချင်တော့နောက်ဆုံးတော့အဲ့ဒီမေလ18နေ့မှာလာရှုမှာတွေ့ဆုံတဲ့ဒီစစ်စီမိမမျိုးကတော့တွေ့ဆုံပွဲပဲဖြစ်သွားပါတယ်။ဒါကြောင့်မလို့ဘာမှကျွန်တော်တို့အဖြေမရှိခဲ့ပါဘူး
။ဆိုတော့ဒီတာဝန်ရှိတယ်လို့ယူဆထားကြတဲ့ယူဆခံထားတဲ့သူတွေကိုတရားရုံးထုတ်ပြီးစစ်ဆေးတဲ့ဘာညာဆိုတဲ့အဆင့်ကတော့မရောက်ဘူး။
မရောက်သေးဘူးခင်
ဗျ။မရောက်သေးဘူး။
မရောက်သေးဟုတ်ကဲ့
။အဲ့ဒီဟဲ့လို့ဖြစ်ဖို့အတွက်ကဘာတွေအခက်အခဲတွေများရှိနေလဲ။
အဲကျွန်တော်တို့ဘက်ကတော့ဒီတရားဆွေးဖို့အတွက်ဒီတက်တေတွေလိုပါတယ်။တက်တေတွေကျွန်တော်တို့မပြနိုင်ပါဘူး။ဘာကြောင့်လဲဆိုတော့ဒီဆီယမ်မနှူးကလည်းဒီတည်ဆုံသွားပြီဆိုတော့အဲကျွန်တော်တို့စီမှာအဲမီတူမီဘွားဖြစ်တယ်ဆိုတော့ကိုပြဖို့ကတော့တက်တယ်ကျွန်တော်တို့စီမှာမရှိပါဘူးဒါကြောင့်မို့အခုကျွန်တော်တို့ကဒီအခင်းဖြစ်တဲ့နေ့ကဒီရဲတွေယူသွားတဲ့ဒီတက်တယ်ခံပစ္စည်းတွေကိုလည်းကျွန်တော်တို့ပြန်ပြီးမှဒါကိုစစ်ဆေးဖို့အဲကျွန်တော်တို့လုပ်ပါဦးမယ်ဒါတွေလည်းကျွန်တော်တို့အတွက်ဒီအင်မတန်မှပဲဒီအကျုံးဝင်ပါတယ်နောက်ပြီးမှအဲဒီမနေ့အစောကြီးမှာဒီပို့လိုက်တဲ့စစ်သားတွေနဲ့ဒီကားဆရာတွေကိုလည်းကျွန်တော်တို့မေးမြန်းဖို့လိုပါတယ်။နောက်ပြီးအထူးသဖြင့်ကတော့ဒီစစ်ကြောမှုကိုကျွန်တော်တို့ direct မေးနိုင်ဖို့ကတော့အဓိကဖြစ်ပါတယ်။အဲ့ဒါဖြစ်ပြီးမှပဲကျွန်တော်တို့ကတရားရုံးကိုတရားဆွဲဖို့တော့အမှပြန်ပြီးမှအဲ့ဒီအချိန်မှာဆုံးဖြတ်မှာဖြစ်ပါတယ
်။ဟုတ်ကဲ့။ဒါဆိုရင်တော့အခုအတိုင်းကတော့ဟိုတန်တရားရှိခံထားလူတွေရှိတယ်။တရားဆွဲလို့ဖြစ်နိုင်တဲ့အနေအထားမရှိသေးဘူးလို့ပြောလို့ရမှာလ
ားဟုတ်တယ်ဟုတ်
တယ်ဟောဒါလည်းဟိုဘယ်လိုပြောမလဲအပြင်မှာရောပြောကြသလားဒါပေမဲ့အပြင်မှာရောအလွတ်ရောအလွတ်သဘောပြောတဲ့လူတွေရှိလား
အပြင်မှာတော့အများကြီးတော့ပြောကြပါတယ်အထူးသဖြင့်အဲ့ဒီရွာမှာရှိတဲ့ရွာသားတွေကိုတိုင်ကလည်းအဲ့ဒီမှာဖြစ်ဖြစ်တဲ့နေ့မှာညမှာပေါ့အဲစစ်သားကလွဲပြီးမှတခြားဘယ်သူမှမရှိဘူးပေါ့နောက်မနေ့ပိုင်းမှာသူတို့ချင်းချောက်ခံရတာတွေပြောပါတယ်ဒီမြေတို့ကလည်းအမျိုးမျိုးဒီချင်းချောက်ထားတဲ့ဆိုတော့ဟောအဖြစ်မှန်ကိုသူတို့မပြောရကြပါဘူး။ဒါပေမဲ့အပြင်မှာတော့သူတို့အဖြစ်မှန်တွေပြောပါတယ်။ဒါပေမဲ့တရားဝင်စစ်ဆေးမိများတဲ့အချိန်မှာသူတို့ကအဖြစ်မှန်ကိုပြောဖို့အင်တာမပဲဝင်လေးနေကြပါတယ်။ဒါကြောင့်မလို့ဟိုအပြင်ရဲ့အပြင်မှာရှိတဲ့အများလူအများရဲ့ဒီပြည်သူလူထုရဲ့ဟိုစိတ်ထဲမှာတော့ဒီဘဒူမီဝါပြုတ်တယ်ဆိုတော့အားလုံးကတိနေကြတယ်ဒါပေမဲ့တက်တေကတော့ဟိုဟိုပြလို့မရ
ဘူးတရားဝင်ထွက်လာပြီးမပြောရဲဘူးဖြစ်နေတယ်
ဒါကြောင့်ကျွန်တော်တို့ကဒီအစိုးရအနေနဲ့ဒီဥပဒေတရားမျှတပို့ဥပဒေမှာတို့ရက်တည်တယ်ဆိုရင်တော့ကျွန်တော်ထင်တာတော့အပြေမှန်ထွက်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေတာဖြစ်ပါတယ
်ဟုတ်ကဲ့ဒီဆီယမလေးစေတနာဝန်ထမ်းဆီယမလေးနှစ်ဦးကိစ္စကတော့ဒါအများကလည်းစိတ်ဝင်စားတဲ့ကိစ္စကချင်ပြည်နယ်ကြီးတစ်ခုလုံးနဲ့ဟိုကချင်လူလူကြားထဲမှာဖြစ်နေတဲ့ပြဿနာတွေအများကြီးတွေကတစ်ခုပေါ့နော်ဆိုကြပါစို့ဆိုတော့ကချင်ပြည်နယ်အကြောင်းပြောရဲဆိုလို့ရှိရင်လည်းကချင်ပြည်နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေအကြောင်းတိုက်ပွဲတွေအကြောင်းနောက်ဆက်တွဲဖြစ်လာတဲ့ဒုက္ခသည်တွေအကြောင်းကလည်းကျွန်တော်တို့ကမပြောလို့မပါလို့မဖြစ်ဘူးလို့ဖြစ်နေတယ်ဆိုတော့အဲ့ဒီတော့ဒီဒုက္ခသည်တွေအခြေအနေကရောအခုဘယ်လိုရှိသလဲဟိုတစ်ဖက်မှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့ကနေပြီးတော့ဒီဟို NLD လက်ရှိ NLD အစိုးရပေါ့နော်သူကနေပြီးတော့ဒီ21ရာစုပင်လုံညီလာခံပေါ်ပေါ်ရေးဖြစ်မြောက်ရေးဆိုပြီးတော့စ조사နေတာတစ်ဖက်မှာရှိသလိုပဲအဲ့လိုစ조사ဆွေးနွေးနေကြတဲ့အချိန်မှာပဲရှမ်းပြည်မှာရောကချင်ပြည်မှာရောတိုက်ပွဲတွေဆက်ဖြစ်နေတယ်လူတွေထွက်ပြေးနေကြအောင်ရှိတယ်ဟိုဒုက္ခသည်တွေကအရင်ရှိနေတဲ့ဒုက္ခသည်တွေလည်းအများကြီးရှိတယ်နောက်တော့ထပ်ပြေးရတဲ့လူတွေလည်းရှိတယ်ဒုက္ခတွေရဲ့အနေအထားလက်ရှိအနေအထားကိုကျွန်တော်ပြောပါစို့ဘလို့အနေအထားရှိမလဲ
ဟုတ်ကဲ့ဒီလွန်ခဲ့တဲ့ဂျွန်9ရက်နေ့မှာ9နှစ်ပြည့်ကျွန်တော်တို့အခမ်းအနားလုပ်ပါတယ် 楼的车嘛，正如的的都卡的也包完，那当初都要包的，哎的看那嘛，哎的看那嘛的。都卡的 IDB 面也一旦过来，人均片到来，就能加压吧嘞。哎，第二个的，就能说，都卡的阿龙啊，秘密一年他那个变成嘞。他们别的那个咯 ，ID 送款开的的月里嘛，是大个，一看卡的报名比嘛，其他的说咯，并不个看你嘞。那的账户的库个咯的，的 international 的。淘宝目的个来要了嘞，要了咯，土地片咯的，正如的 IDB 的个的，都有比那设备嘛不妙嘞。那正如的 government control 也嘛算，电脑管帮他嘛内家嘞，内家嘞说了苦，土地片的 international WFP 也淘宝个，哎的南 government control 也嘛，哇，为的啵的淘宝背部啊，所以个。的啊，干达出钱目的，录到咯，正如 IDB 对，免于所以嘛嘞 ，A 里阿里嘛，啊，淘宝没要开人，哦，都靠报名嘛要把了没，毕竟的，个把的啊，过年面配业配新面业过年木嘛嘞，就那天嘞，多多个哦，地震倒霉所以所以想落西吧嘞，他看到的正如的 government control 的也嘛当，的啊，淘宝比市里有多少钱嘛，的给的嘛。看大幕的，就是说看下来，我信息编密码三八零呢，的编密码啊不的特，他那剩下的个编小码呗，编密码困不着的那些的，咱们看大的嘞，免死吧嘞。
那嘞要开不吧嘞？个前面那里啊，的都看的是看的，马家那把路打开不嘞？所以走路的呀嘞，我开的呀啥，我平常一给啥的呀，送走路免一开开的些嘞，所以。第六的也上那里嘛了，都是用户编进家来标的，都过年也过编进来，不然路啊了通上面。他们这边嘛，就那路家啦，阿里都是节约的嘛，适当的新的嘞，这边的嘛嘞，都就买你新的嘞标的，都是嘛编也家务标的，把说阿路买你你密码输入不咯？说阿里给啥的哦？也是，起码给你不得了哦。哦，暑假把说那些家都变老你那个，你进八比了，后面做 BC 做比，年年也压的呗，暑假把说。就那听那咯，安尼的苏亚噶咯，因苏亚的生咯，第年年又不比咯，皮皮滋滋老没，都你那乌扎贝先他们了嘞，都表他那些咯，你那面咯，都苦都种地啊咯，伢拉都出来没了，苗林伢拉没不喏，所以皮拉个了先，第六的边家咯没，就把说等那起的六的，过一个边家不给啥哈，不如开开的面先来的，把里面酒店变成么路安么嘞？
就那苦挨那的个，就那的六个 NGO 的变成那把嘞。The resettlement program 对，比如一样，把他们送从巴黎乌扎贝楼下面，巴黎个一样，比如楼下面出来，我就那的，六个 NGO 面书帮兵嘛 ，workshop 的，看看楼兵嘛，他变成的吧嘞，但我，就那的，他查的 INGO 的人来，就那设立兵嘛，水泥部来洗吧嘞，但我就那阿楼也苗林车嘛咯，的那设立亚速变楼你来看几下，他上个月临时空过去看的，的个地里呢，多没水泥咯。人生说呢，就是变秘密也他的计划这个表现说呢，变也没路，就是说那彻底也是变容易来看我嘞。的绿色工业个地库啊，代表喏，多不多？就是阿龙别大哥别用心的加吧嘞。
OK， 这下在那里那是看标记的看嘛嘞，就是阿龙别加吧嘞。那彻底也是变容易来看那好点，但绿色工业工业中啊，压个嘞都保住你家不？切看的所以呢，高呢，那么那在第一下子，比如你来讲，楼比如立在空过飘飘没，所以呢，
但
是那里边讲了，今那边跑步手比如，恰但是那广东人来表达起的，所以假如给钱，楼主边讲来第六位苗林这些，
六位
就得保拉西的啵，
不保的。
OK， 这三张，除了这种的，就是那
第四版的。OK。
大家好，今天的新科研会就业对目就三三五，各种未来啊，对手明年他的密码 democracy 也顺利个实现批八的先。
第五位密码班谈论实现的个，今天个超前讨论比你话嘞，密码三号间明天班超哪一个呢？可能哪一天？兰州米达那十里东山县的李在龙啊，拿下南极。第一次生活变了，拿下南极前的家了，明年是哪一个呢？过哪一天的节？你来生的哪一个呢？你跟着哪一天的节去办嘞？ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA American အတန်ကနေ2016ခုနှစ်ဩဂုတ်လ22ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်အစီအစဉ်မှာတော့အပတ်စဉ်ခဏတွေကိုနားဆင်ရမှာပါ။အခုရင်ဦးဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်နာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခဏဖြစ်ပါတယ်။နားဆင်ရအောင်ပါရှင်။
လာပါရှင်။ VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြတ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOA အစီအစဉ်တွေကိုအစီအမြဲနားဆင်အားပေးပါရစေ။ဆိုတဲ့သောရရှင်ရဲ့ email ကနေရေးလာတဲ့စာတွေ Facebook အမှတ်ချက်တွေရေးလာတာတွေကိုပြောပြပေးသွားခြင်းပါတယ်။မွန်ပြည်နယ်တထုံမြို့နယ်ကြာဝန်းကျေးရွာကြာဝန်းစည်းတန်းကတော်ရစီမခင်မာအေးကကိုကျော်ကျော်သိန်းကိုလိမ့်မှုပြီးရေးလာတာပါ
။ကျမက view ကိုအပီးနားဆင်လာခဲ့တာ10ဆနစ်3ခုကျော်သွားပါပြီ။မြန်မာနိုင်ငံသတင်းအမောင်းချခံခဲ့ရတဲ့အချိန်ကလေးက view ကိုပဲအားထားလာခဲ့ရတာပါ။မြမအတန်ဆိုရောင်လို့တော့မဖွင့်မိပါဘူး။ကျမကိုအတိမိတ်ဆွေတချို့ကဆိုရင် BBC view လို့တောင်ခေါ်ကြတာပါ။အမေများနေတုန်းက view ကကျမတောင်းလိုက်တဲ့အမေအိမ်တခြင်းလေးလွှင့်ပေးလို့လည်းအရန်ငူပြောခဲ့ရပါတယ်။အခုလဲ2019ပြက်ကရင်ကိုအခုကလေးကတောင်းဆိုချင်ပါတယ်ကြိုတင်ပြီးတော့တောင်းလာပါရှင့်အချိန်နှီးမှမရတော့မှဆိုးလို့ပါပြက်ကရင်ရရင်လဲအင်းရှိမှချိတ်ပြီးတော့လာသမျှလူတွေကိုကြွားအောင်မှာပါပို့ပေးပါလို့လဲမြစ်တာရက်ခံပါတယ်စောင့်နေပါမယ်နော်လိပ်စာထည့်ပေးလိုက်ပါမယ်ရှင
်ဟုတ်ကဲ့ပါမခင်မအေးရေဗီဒီယိုကိုစာရေးသားတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကျမတို့နှစ်ကုန်လုံးကပို့ပေးခဲ့တဲ့ပြက်ကရင်ကိုလက်ခံရရှိတယ်ဆိုလို့လဲအထူးဝမ်းမြောက်မိပါတယ်ရှင်2009ပြက်ကရင်အတွက်တော့ကျမတို့လော်လော်ဆယ်ဘာမှဒီဘက်ကနေမလုပ်သေးပါဘူးပြက်ကရင်နေလည်းရောက်မလာသေးပါဘူးเนาะဒါမဲ့လဲမခင်မာသိန်းရဲ့လိပ်စာလေးကိုမှတ်ထားပေးပါမယ် VOA အစီအစဉ်ကိုဆက်ပြီးတော့အစီအမင်းနားဆင်အားပေးပါလို့လည်းပြောချင်ပါတယ်ရှင်သောရရှင်နေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်เนาะအခုတော့သောရရှင်နေကို Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းနဲ့မှာထိပ်ပိုင်းရောက်နေတဲ့သတင်းတစ်ပုဒ်နဲ့ဖျော်ဖြေပေးချင်ပါတယ်ရှင်ဒီဘက်တော့အရင်တစ်ပတ်နံပါတ်5နေရာကနေပြီးတော့အခုနံပါတ်1နေရာကိုရောက်လာခဲ့တဲ့တချင်းလေးနဲ့ဖျော်ဖြေပေးချင်ပါတယ် Cold Water ဆိုတဲ့တချင်းကိုတော့ Major Lazer ဆိုတဲ့ American Electronic Guitar အဖွဲ့ကနာမည်ကျော်ကနေဒါအဆိုတော် Justin Bieber နဲ့ Damon ကအဆိုတော် Moog တို့ပါဝင်ပြီးတော့တည်ဆူထားတဲ့တချင်းဖြစ်ပါတယ်ဒီတချင်းကို Major Lazer အဖွဲ့တွေကအဖွဲ့ဝင်တယောက်ဖြစ်တဲ့ Diplo American တေးရေးတေးဆို Barry Blanco ပရိရှာအဆိုတော့ Ed Sheeran ပြီးတော့ဒီသချင်းထဲမှာပါဝင်ပြီးတော့တည်ဆူထားတဲ့ Damon က Moog နဲ့ကနေဒါအဆိုတော့ Justin Bieber သူတို့အပြင်နောက်ထပ်3ယောက်ပါဝင်ပြီးတော့ရေးဆက်ထားတာဖြစ်ပါတယ်ဒီသချင်းကို2016ဇူလိုင်လ22ရက်နေ့မှာစပြီးတော့ဖြန့်ချိလိုက်ပြီးတော့နိုင်ငံတော်တော်များများမှာနံပါတ်1နေရာနဲ့နိုင်ငံတကာမှာအောင်မြင်မှုတွေရတဲ့သချင်းလည်းဖြစ်ပါတယ်American ပြည်အစုမှာတော့ဒီသချင်းကနံပါတ်အမြင့်ဆုံးဖြစ်နေဒီတစ်ပတ်မှာနံပါတ်1နေရာကိုရောက်ခဲ့ပြီးတော့ Billboard Hot 100တေးဆင်းမှာ Justin Bieber ရဲ့သချင်းတွေထဲမှာနံပါတ်1ချိတ်တဲ့တတိယမြောက်သချင်းဖြစ်ပါတယ်။ Major Lazer နဲ့ Moog တို့ရဲ့ထိပ်ဆုံးနံပါတ်10ထဲကိုဝင်တဲ့ဒုတိယသချင်းလည်းဖြစ်ပါတယ်။ American ပြည်အစုမှာဆိုရင်သူတို့နံပါတ်အမြင့်ဆုံးရောက်တဲ့သချင်းဖြစ်ပါတယ်ရှင်။ဒီသချင်းက British နိုင်ငံ UK Singles Chart ဒေးတစ်ပုဒ်ထဲတပြားချင်းမှာနံပါတ်1ရပြီးတော့ရောင်းအားတက်တန်းကျော်ပါတယ်။ပြည့်သက်တွင်နဲ့စိမ့်နေသေးတဲ့ Major Lazer အဖွဲ့ Justin Bieber Moog 2နဲ့တွဲဖက်တည်ဆူထားတဲ့ Cold Water ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော် Everybody gets high sometimes you know What else can we do when we're feeling low So take a deep breath and let it go You shouldn't be drowning on your own ဆင်ခဲ့ရတာတော့ Billboard Hot ဖြစ်ဆုံးဒေးနံပါတ်100စီနီမာနံပါတ်2ချိန်နေတဲ့သတင်းဖြစ်ပါတယ်။ Major League အဖွဲ့က Justin Bieber Move to နဲ့တွဲဖက်ပြီးတည်ဆူထားတဲ့ Gold Water ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါရှင်။သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်။ Amarapura မှာခစ်တွေပြောင်းနေပြီးစနစ်တွေမပြောင်းသေးပါဘူးဆိုပြီးတော့ရင်ဖွင့်လာတဲ့သောရရှင်မျိုးမောင်ကတော့
Amarapura ခစ်တွေပြောင်းနေပြီးစနစ်တွေမပြောင်းသေးဘူးလား။ဒီနေ့မနေ့အမရပူရမြို့တွေကလက်ဖက်ရည်ဆိုင်မှာလက်ဖက်ရည်ဝင်တော့တယ်လူတယောက်လက်ဝဲပွဲလက်မှတ်တစ်စောင်း9000ကျပ်နဲ့လူငယ်ပိုင်းတစ်ယောက်ကိုရောင်းနေတယ်လူငယ်တွေကကျွန်တော်တို့မဝယ်ခြင်းဘူးလက်ဖက်ရည်ဘူးယူသွားပါလားတဲ့တဦးကိုတစ်စောင်းလုံးနဲ့ယူပါလို့လက်မှတ်ရောင်းတဲ့လူကြီးကပြောတယ်လူငယ်လေးတွေညင်းနေပေမဲ့ယူထားလိုက်ရတယ်လေစိတ်ထဲမှာဘဝင်မကြတာနဲ့လူငယ်လေးနှစ်ယောက်ကိုမေးလိုက်ပြီတယ်ညီလေးတို့လက်ဝဲပွဲလက်မှတ်ကိုကိုမကြည့်ခြင်းပဲဘာလို့ဝယ်တာလဲလို့မေးလိုက်တယ်ကျွန်တော်တို့ကတစ်လုံးနှလုံးသုံးလုံးရောင်းတာလုပ်ငန်းလေးအဆင်မပြေမဖြစ်အောင်ဝယ်လိုက်ရတာတဲ့ဗျာအဲ့ဒါဘသူတွေကရောင်းခိုင်းတာလဲလို့မေးတော့သူတို့မပြောရဲဘူးလေအခုနလာရောက်တဲ့လူကဘယ်ကလဲလို့မေးလိုက်တော့သူကဂုတ်စီးတဲ့ဖះဖះလူလူချင်းဂုတ်စီးတဲ့ဟာတွေပေါ်နေပြီလားလို့တွေးလိုက်မိတယ်အကြောက်တရားတွေမပြောက်သေးတဲ့အမရပူရာမြို့ပါလားနော်လောင်ကစားလုပ်ငန်းတွေကိုဖျောက်ဖျက်ပေးပါလားအမရပူရာမြို့တာဝန်ရှိသူတွေအကြောက်တရားတွေကိုဖျောက်ဖျက်ပေးပါလားအစိုးရတည်းရဲ့
အစိုးရတဲ့ပြောင်းလဲပြီးတော့တက်လာပေမဲ့လူလူကြားထဲမှာအကြောက်တရားဖုံးလွှမ်းနေပါသေးတယ်။ဒီကိစ္စကိုပြောင်းပြစ်အောင်လုပ်ပေးဖို့ကအကြီးအကဲတွေမှာတာဝန်ရှိပါတယ်ဆိုပြီးတော့အမရဘူရာကကိုမျိုးမောင်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်။မြစ်သားမျိုးသားဆိုပြီးတော့ရင်ဖွင့်လာတဲ့သောရရှင်ကတော့သူတို့မြစ်သားရဲစခန်းကအာနာနဲ့ဥရီလုတ်ပိုင်ခွင့်ကိုတလွဲတုံးနေပါတယ်ဆိုပြီးတော့အခုလိုရင်ဖွင့်လာပါတယ်
။ကျွန်တော်တို့မြစ်သားမျိုး၌မြစ်သားရဲစခန်းမှုမှဥဆောင်၍အာနာနဲ့ဥရီလုတ်ပိုင်ခွင့်ကိုအသုံးပြုပြီးကားဆိုင်ကယ်တို့အားနေ့စဉ်ရုံးပင်းရက်မှလွဲ၍နှစ်နှစ်ခန့်ဖမ်းဆီးလျက်ရှိပါれဖမ်းဆီးခံရသောစိုက်ကဲကားများမှာဒဏ်ငွေတစ်စည်းလျှင်ငွေ2000 3000ပေးဆောင်ရပါれတနေ့ကိုအစီး90မှ100အထိဖမ်းဆီးနေပါれမြစ်သားမျိုးရွာသူရွာသားများနဲ့ဖြတ်သွားဖြတ်လာခီးတဲ့ပြည်သူများနေ့စဉ်ဖမ်းဆီးခံရပါれဖမ်းဆီးရသည့်စိုက်ကဲကားများအားတရားရုံးသို့အပ်၍အရေးယူသည်မှာ5စီးလောက်သာရှိပါれဖမ်းဆီးရရှိသည့်စိုက်ကဲနှင့်ငွေများအားနိုင်ငံတော်သို့အနှံခြင်းမရှိဘဲ၎င်းတို့၏ကိုကြိုးမိသားစုအတွက်ပူးပေါင်းအသုံးပြုစည်းဝါးရှာနေပါတယ်ကျွန်တော်တို့ပြည်သူတွေမှာသွေးချွေးနဲ့ရိုးသားစွာစူးစမ်းရှာရသည့်ငွေများအား၎င်းတို့အားပေးနေရပြီးမလောက်ပါကပြည်စည်းရောင်းချပေါင်နှံပေးနေရပါတယ်ကျွန်တော်တို့မှားလို့အဖမ်းခံရ၍ဒဏ်ငွေရိုက်တီကိုလက်ခံပါတယ်ဒါပေမဲ့အခုလိုနှိမ့်နဲ့ချီပြီးဖမ်းဆီးပြီးငွေတောင်းတာပြည်သူကယုံကြည်စွာပေးအပ်ထားတဲ့အာနာနဲ့ဥပဒေလုတ်ပိုင်ခွင့်တွေကိုကိုကြိုးစည်းပွားအတွက်စည်းပွားရှာနေခြင်းအားလက်သင့်မခံနိုင်တာကြောင့်တာဝန်ရှိနိုင်ငံတော်အကြီးအကဲများအနေနဲ့ဒီကိစ္စကိုအလေးထား၍ပြန်လည်စစ်ဆေးပြီးအမှန်တရားကိုဖော်ထုတ်ပေးစီလိုပါတယ်မြစ်သားမျိုးနေကျွန်တော်တို့ရွာသူရွာသားများနဲ့အနီးပါဝန်းကျင်ရွာတွေကခီးသွွားပြည်သူတွေစိုက်ကဲကားဖမ်းဆီးခံရပြီးဒဏ်ငွေပေးဆောင်နေရသည်မှာနှိမ့်နဲ့ချီခံစားနေရပါ၍အမြန်ဆုံးကူညီဆောင်ရွက်ပေးဖို့မြစ်တာရခံပါလေ
ဟုတ်ကဲ့ပါဒီလိုမျိုးရဲစခန်းကဖမ်းဆီးတယ်ဆိုတဲ့နေရာမှာတော့စိုက်ကယ်တွေကားတွေကိုယ်တိုင်ကလည်းသူတို့ထုတ်ပြန်ထားတဲ့အစီကဲဥပဒေတွေနဲ့မကိုက်နေတာများရှိနေသလားကျွန်မစဉ်းစားမိပါတယ်ဒါပေမဲ့အဲ့ဒီလိုမျိုးအရေးယူပြီးဖမ်းဆီးတဲ့နေရာမှာလည်းဒီရဲတပ်ဖွဲ့ဘက်ကတရားဥပဒေနဲ့အညီလှုံ့ဆော်ဖို့လိုပါရဲ့နော်တရားဥပဒေဖောက်ဖျက်လို့စိုက်ကယ်ကားမောင်းသူတွေကိုဖမ်းဆီးတယ်ဆိုရင်တော့ဖမ်းဆီးလို့ရတဲ့ငွေကိုလည်းဒီတရားဥပဒေနဲ့အညီစီရင်သွင်းပြီးတော့နိုင်ငံတော်သက်ဆိုင်ရာလှုပ်ထုံးလုံနည်းတွေနဲ့အညီဒီတန်ချင်းငွေကိုစီရင်ဆောင်ရွက်ရမှာဖြစ်ပါတယ်ရှင်။ရဲတပ်ဖွဲ့အနေနဲ့ဒီလိုမျိုးတရားဥပဒေနဲ့မညီလို့ဆိုပြီးဖမ်းဆီးပြီးရရှိတဲ့ငွေတွေကိုကိုကြိုးစည်းပွားအတွက်တော့သုံးလို့မရပါဘူး။အကယ်၍သုံးနေခဲ့တယ်ဆိုရင်တက်တဲ့အထောက်ထားနဲ့တိုင်ကြရင်တော့နိုင်ငံတော်အကြီးအကဲတွေကသူတို့ထက်ပိုပြီးမြင့်တဲ့အကြီးအကဲတွေတာဝန်ရှိသူတွေကစုံစမ်းပြီးတော့ဖော်ထုတ်စစ်ဆေးရမှာဖြစ်ပါတယ်ရှင်။ကဲသောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တေးတောင်းလာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်ရှင်။ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေလက်ဆောင်ခန္ဓာမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ် ုဆက်ပြီးတော့ဒေတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါတယ်ရှင်။ပြီးခဲ့တဲ့၈ရက်နေတုန်းကဒေတောင်းစာလေးတစ်စောင်နောက်ကျပြီးတော့ရောက်လာပါတယ်။အကြောင်းမလို့အခုမှထုတ်လွှင့်ပေးလိုက်ရတာပါ။၈ရက်၈လ88နနက်၈နာရီမှာမွေးခဲ့တဲ့တူရောနိုင်မန်ရဲ့28နှစ်မြောက်ဝင်းနေအတွက်ဒေတောင်းကျင်းပါတယ်ဆိုတော့မလေးရှားရောက်နိုင်မန်နာဆင်ဖို့အတွက်မြစ်တာတီလက်ဆောင်တပုတ်ပါပါတယ်။ဆိုင်းတီဆိုင်ရဲ့နေသည့်တခြင်းထုတ်လွှင့်ပေးပါတဲ့။နောက်ဒေတောင်းလာတဲ့သောရရှင်ကတော့ဇော်တန်းသေးဖြစ်ပါတယ်။သူကရခိုင်စစ်ဘေးအသင့်ပြည်သူတွေနဲ့အမေအတွက်ပါဆိုပြီးတော့တောင်းဆိုလာတာဖြစ်ပါတယ်။ရသေးတောင်မျိုးနဲ့မယူကန်ကရင်ချောင်းရွာကမလေးရှားရောက်အခြေကတောင်းဆိုပါတယ်တဲ့။အမေအတွက်တောင်းဆိုတာပါ။သူကကျွန်တော်ရဲ့တောင်းဆိုချက်ကိုမတင်ဆက်ပေးနိုင်အောင်ဆိုရင်၈နှစ်ရည်တည်းမှာကျွန်တော်ရဲ့တောင်းဆိုချက်ကိုတင်ဆက်ပေးပါတဲ့။ဘာကြောင့်လဲဆိုတော့အဖေနဲ့အမေကပုံမှန်နားဆင်လို့ပါတဲ့။ဟုတ်ကဲ့။သူ့ရဲ့အဖေနဲ့အမေပုံမှန်နားဆင်နေဆိုရင်တော့အခုကျွန်မဒီစီစဉ်ကို၉နှစ်ရည်ကနေ၁၀နှစ်ရည်ထုတ်လွှင့်တဲ့ဒီအစီအစဉ်မြန်မာပြည်ကပေးစာများကဏ္ဍရဲ့တေးတောင်းကဏ္ဍမှာဖတ်ပြပေးသွားတာကိုဒီတော့ရှင်ဇော်တန်းထေးအမေနဲ့အဖေကြားမယ်ထင်ပါတယ်နော်ရသေးတောင်မျိုးနဲ့မယူကန်ကရင်ချောင်းကျေးရွာကဖြစ်ပါတယ်ဒီတော့ဒီတစ်ပတ်ကုနာရောင်တော်ရှင်သူ့ရဲ့တူလေးအတွက်မွေးနေ့ဒီလက်ဆောင်တောင်းဆိုတဲ့အဆိုင်ထိဆိုင်တည်ဆူထားတဲ့နေ့သည့်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးချင်ပါတယ်ရှင်တေးတောင်းတဲ့တော်ရှင်တွေရောတေးချစ်ဗျူရီတော်ရှင်အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော
်ချေစီမာယောင်
တီဆိုင်တည်ဆူထားတဲ့နေသည့်ဆိုတဲ့တခြင်းဖြစ်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းင်းတွေနေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေထိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်ဖီယိုကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ညမောင်ရဲ့အိမ်မက်ဆိုးကတို့လာပြီ။လောင်ဟောင်းဆက်မသွားဖို့အမဟောင်းဆက်မမားဖို့ပြင်ဆင်ဖို့လိုတဲ့အခွင့်ကောင်းပါပဲ
။မအေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါ။ NLD အစိုးရတိုင်းပြည်ရဲ့လျှက်စစ်စွန့်အားလိုအပ်ချက်ပြည့်မီအောင်အကောင့်ထည့်ဖော်နိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မယင်ချင်းနိုင်ငံကကူညီတင်ဆက်ထားတဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နားဆင်ပါရှင်။
ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကရှမ်းပြည်နယ်မြစ်ချောင်းမြားဆိုင်ရာအဖွဲ့နဲ့ရှမ်း NGO 26ဖွဲ့လက်မှတ်ရေးထိုးပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်စီကိုအိတ်ဖွင့်ပေးစာတစ်စောင်ရေးသားပေးပို့ခဲ့ပါတယ်။စာထဲမှာမြန်မာအစိုးရအနေနဲ့လျှက်စစ်စွန့်အားရဖို့အတွက်ရေအားလျှက်စစ်စီမံကိန်းတွေကိုမဖြစ်မနေအကောင်အထည်ဖော်ရမယ်။အဲ့ဒီထဲမှာတန်လွင်မြစ်ပေါ်ရေကာတာတွေတည်ဆောက်ပြီးလျှက်စစ်ဓာတ်ထုတ်လုပ်မဲ့စီမံကိန်းတွေလည်းပါဝင်တဲ့ဆိုပြီးလျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနတာဝန်ရှိသူတွေထုတ်ဖော်ပြောဆိုခဲ့တာကိုစိုးရိမ်ပူပန်ပြီးရေးသားခဲ့တာလို့ဆိုပါတယ်ဒါအစိုးရကကောင်တယ်ဖော်မဲ့ရေအားလျှက်စစ်စီမံကိန်းတွေနဲ့ပတ်သက်လို့ဒေသခံနဲ့အရက်ဘက်ဖွဲ့စည်းတွေရဲ့ကန့်ကွက်ချက်တစ်ခုပါအလားတူအခုရက်ပိုင်းမှာကိုပဲကြောင်မီးသွေးကနေလျှက်စစ်တာထုတ်ယူမဲ့စီမံကိန်းတွေကိုလည်းကန့်ကွက်မှုတွေရှိနေပြန်ပါတယ် လက်ရှိမြန်မာနိုင်ငံကမိသားစု10သန်းကျော်ထဲမှာလက်စစ်မီ3ဆွဲနိုင်တဲ့မိသားစုက3သန်းတော့မပြည့်သေးပါဘူး။အစိုးရအနေနဲ့တိုင်းပြည်ရဲ့လက်စစ်တပ်လိုအပ်ချက်ကိုအများကြီးဖြည့်ဆည်းပေးရပါဦးမယ်။မြန်မာနိုင်ငံလက်စစ်တပ်လိုအပ်ချက်ဖြည့်ဆည်းပေးရင်လည်းပတ်သက်ပြီး NLD အစိုးရအနေနဲ့ဘလို့စိန်ခေါ်မှုတွေရင်ဆိုင်နေရသလဲ။ကြော်လွှားနိုင်မဲ့လမ်းကြောင်းရောရှိပါရဲ့လားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ဒီကရေဩဂုတ်လ၁၂ရက်နေ့ကအစိုးရရဲ့ရက်တရသတင်းစာရှင်းလင်းပွဲတစ်ခုနေပြည်တော်မှာလုပ်ပါရယ်အဲ့ဒီရှင်းလင်းပွဲအတွင်းလျှက်စစ်နဲ့စွန့်ဝင်ကြီးဌာနအငြင်းတဲ့အတွင်းဝင်ဦးထိန်လွင်ကမြန်မာနိုင်ငံမှာလျှက်စစ်တအားလိုအပ်ချက်အများကြီးရှိနေတဲ့အကြောင်းတစ်နှစ်ထက်တစ်နှစ်လဲလိုအပ်ချက်ပုံမှန်တိုးတက်လာနေပြီးလာမယ့်2020ခုနှစ်ရောက်ရင်လျှက်စစ်လိုအပ်ချက်မဂါဝတ် 9,000 လောက်လိုလာမယ်ဖြစ်တဲ့အကြောင်းဒါတွေဖြည့်ဆည်းပေးဖို့ကြောင်မီးသွေးသုံးလျှက်စစ်ဓာအားပေးစက်ရုံတွေစောက်တော့တည်သူတွေကကန့်ကွက်ကြတဲ့အကြောင်းတဘာဝတန်းငွေဓာအားပေးစက်ရုံတွေစောက်မယ်ဆိုရင်လည်းတန်းငွေကမရှိဈေးနှုန်းကလည်းကြီးမြင့်တဲ့အကြောင်းလျှက်စစ်ဓာအားများများဆဆထွက်မဲ့အေယာဝတီမြစ်စုံဆဲစီမံကိန်းဆိုရင်လည်းတည်သူလူထုကဆန့်ကျင်လို့ရပ်ဆိုင်းထားရကြောင်းဘလို့ပဲဖြစ်ဖြစ်လျှက်စစ်အတွက်ရေအားကနေထုတ်ယူဖို့မဖြစ်မနေလုပ်ကိုင်ရမှာဖြစ်ပြီးတကယ်လို့တန်းတွေမြစ်ပေါ်မှာရေကာတာတွေစောက်ပြီးလျှက်စစ်ဓာအားထုတ်ယူနိုင်ရင်မြန်မာနိုင်ငံလိုအပ်ချက်ပူလုံနိုင်ကြောင်းဒါကြောင့်အဲ့လိုရေအားလျှက်စစ်စီမံကိန်းမျိုးကိုပြည်သူလူထုကအားပေးစေလိုကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။ဒီပြောဆိုမှုကိုအခြေခံပြီး Share NGO အဖွဲ့တွေရဲ့ဒေါက်ဆန်းစုကြည်စီအိတ်ဖွင့်ပေးစာပေါ်ပေါက်လာတာပါ။ Share NGO အဖွဲ့တွေရဲ့စာမှာဖော်ပြထားတာတွေကတော့တကယ်လို့တန်လွေမြစ်ပေါ်မှာရေအားလျှက်စစ်စက်ရုံတွေတည်ဆောက်ခွင့်ပေးလိုက်ရင်တက်မတော်ဟာအဲ့ဒီစီမံကိန်းနယ်မြေတွေစီကိုအင်အားတုံးမြင့်ချထားမှာဖြစ်ပြီးပဋိပက္ခတွေလူအခွင့်အရေးချိုးဖောက်မှုတွေဖြစ်လာနိုင်ကြောင်းနောက်လက်ရှိရထားတဲ့စီမံကိန်းတွေမှာဆိုရင်လေထွက်လာမဲ့လျှက်စစ်တအားပမာဏအများအပြားတရုတ်ပြည်ဘက်ပို့ရမှာကြောင်းမြန်မာနိုင်ငံအတွက်လည်းတိတ်အကျိုးမရှိလို့စီမံကိန်းအလုံးရပ်ဆိုင်းစေလိုကြောင်းရေးသားထားတာဖြစ်ပါတယ
်။အလားတူဩဂုတ်လ16ရက်နေ့ကလည်းမွန်ပြည်နယ်ကြံမြောမြို့နယ်ကကြံမြောစုတော်မြစ်စီတီထဲမှာဒေသခံပြည်သူတချို့ပြားတောင်ဒေသကြောင်မီသွေးကင်းစင်ရေးစုတော်ဘွယ်တရားကျင်းပပြုလုပ်ခဲ့ပါတယ်။စုတော်ဘွယ်နဲ့ဆန္ဒထုတ်ဖော်ပွဲမှာကြိုင်မြောမြို့နယ်တဲက MCL ဘီလက်မြေစစ်ရုံအနေနဲ့ကြောင်မီသွေးသုံးလျှက်စစ်တပ်အဖြစ်စစ်ရုံတည်ဆောက်ပြီးလုပ်ငန်းလုပ်ကိုင်နေတဲ့အပေါ်ကန့်ကွက်ခဲ့ကြသလိုစစ်ရုံလေပတ်နေတာကိုရပ်တန့်ပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်။အဲ့ဒီတနေ့တည်းမှာပဲတနင်္သာရီတိုင်းဘိမ့်မြို့နယ်တုံးပြောကြီးရွာအုပ်စုကိုရောက်လာတဲ့ထိုင်းမီဒီယာအဖွဲ့ကိုကြောင်မီသွေးသုံးတပ်အဖြစ်စစ်ရုံအလိုမရှိတဲ့အကြောင်းဒေသခံတွေကဆန္ဒပြခဲ့ကြပါသေးတယ်။ထိုင်းနိုင်ငံအနေနဲ့ဘိတ်ခရိုင်တနင်္သာရီမြို့ဝနဲ့နေရာတချို့မှာကြောင်မီသွေးသုံးဓာတ်ပိစက်ဝင်တွေဆောက်ဖို့စီစဉ်နေတာဖြစ်ပြီးဒါကိုဒေသခံပြည်သူတွေလက်ခံမခံဗန်ကောက်ခြေစိုက်ဗန်ကောက်ပို့ TBS အပါဝင်ထိုင်းမီဒီယာတချို့ကသတင်းသမားတွေလာရောက်လေ့လာရမှာဘိတ်ဒေသခံတွေခုလိုဆန္ဒထုတ်ပေါ်ခဲ့တာဖြစ်ပါတယ်။အလားတူကြောင်မီသွေးသုံးဓာတ်ပိစက်ဝင်ဆောက်ဖို့စီစဉ်တာကိုဆန္ဒပြတာတွေရေအားကနေလက်စစ်တာထုတ်ယူဖို့စီစဉ်တာကိုဆန္ဒပြတာတွေအရင်အစိုးရလက်ထက်ကလေးကဖြစ်ပွားခဲ့ပြီးအခု NLD အစိုးရလက်ထက်မှာလည်းဆက်ဖြစ်ပွားနေစေဖြစ်တာတွေ့မြင်နေရပါတယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းအရင်ဆက်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်တုန်းကအေယာဝတီမြစ်စုံနဲ့မြစ်ညာမြစ်ဝမ်းဒေသမှာမဂါဝတ် 21,600 လောက်ထွက်မဲ့ရေအားလျှက်စစ်စီမံကိန်း9ခုတည်ဆောက်ဖို့တရုတ်အစိုးရနဲ့စာချုပ်ချုပ်ဆိုခဲ့ပါတယ်။မြန်မာနိုင်ငံအတွက်ဆိုဒါဟာအလွတ်အလွန်ကြီးမားတဲ့ပမာဏပါ။ဒါပေမဲ့စီမံကိန်းစတင်ပြီးတိတ်မကြခင်တမနာဦးသိန်းစိန်အစိုးရလက်ထက်ရောက်တဲ့အခါပြည်သူတွေကဝိုင်းဝန်းကန့်ကွက်ကြလို့သူ့အစိုးရလက်ထက်မှာတော့အကောင့်ထဲပေါ်မှာမဟုတ်ဘူးဆိုပြီးယာယီဆိုင်ငံ့ထားလိုက်ပါတယ်။အခုအဲ့ဒီအေယာဝတီမြစ်စုံနဲ့မြစ်ညာမြစ်ဝမ်းဒေသကရေအားလျှက်စစ်ဓာတ်အားထုတ်ယူမဲ့စီမံကိန်းပြဿနာဒေါက်ဆန်းစုကြည်လက်ထက်ရောက်လာပြီးကင်တွယ်ဖြေရှင်းနေရပါပြီ။တိတ်မကြသေးခင်တုန်းကပဲနိုင်ငံတော်တမရဟာအဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးဘတ်ဆောင်တောင်းဆောင်ကနေလေလာအစီရင်ခံစာတင်ဖို့ကော်မရှင်တရက်ဖွဲ့စည်းပေးလိုက်ပါသေးတယ်။ပြောရရင်မြန်မာနိုင်ငံမှာလျှက်စစ်ဓာတ်အားထုတ်ယူရေးကိစ္စအဖက်ဖက်မှာအကြက်အတဲကြုံနေရတာတွေ့မြင်နိုင်ပါတယ်။အရင်သမရအုပ်သိမ်းစိန်ဆိုရလက်ထက်ကလျှက်စစ်ဝင်ကြီးဌာနအတွက်မူဝါဒနဲ့နှစ်ရှည်စီမံကိန်းကြီးတွေချမှတ်ပေးသွားခဲ့ပါတယ်။အဲ့ဒီမှာမြန်မာနိုင်ငံလျှက်စစ်စွန့်အားရရှိဖို့အတွက်အဓိကဦးစားပေးအနေနဲ့ရေအားလျှက်စစ်ဒုတိယကြောင်မီသွေးတတိယတဘာဝတံငွေနဲ့ကြံနေအားလေအားစတာတွေကိုတော့ဦးစားပေးနောက်ဆုံးအစည်းဆိုပြီးတက်မှတ်သွားခဲ့တာပါ။ဘယ်နှစ်ရောက်ရင်လျှက်စစ်တအားဘလောက်ထုတ်လုပ်မယ်ဆိုပြီးရင်ဖန်းချက်တွေချမှတ်သွားခဲ့ပေမဲ့အခုလိုအကျက်အတဲကြုံပုံမျိုးဆိုရင်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာ
တိုင်းပြည်ရဲ့လျှက်စစ်စွမ်းအားလိုအပ်ချက်ပြည့်မီအောင်ဆောင်ရွက်ဖို့လွယ်ကူမှာမဟုတ်ပါဘူး
။ဒီအတွက်ဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအသစ်ဟာလျှက်စစ်စွမ်းအားပြည့်မီရေးမူဝါဒသစ်တရားချမှတ်ပြီးအဲ့ဒီမူဝါဒကိုတိုင်းသားပြည်သူတွေနဲ့အရက်ပဲအဖွဲ့စည်းတွေနားလည်လက်ခံလာအောင်ဆောင်ရွက်ရပါလိမ့်မယ်။အကောင့်ထဲပေါ်မဲ့စီမံကိန်းတွေကိုလည်းပြည်သူလူထုသိရှိအောင်ပွင့်ပွင့်လင်းလင်းချပြပြီးဘာကြောင့်အဲ့လိုစီမံကိန်းကိုအကောင့်ထဲပေါ်ရတယ်တဘာဝဘေးရန်တွေထိခိုက်မှုအနည်းဆုံးဖြစ်အောင်ဘယ်လိုစီမံထားတယ်တိုင်းပြည်အတွက်အကျိုးများရှိအောင်ဘယ်လိုဆောင်ရွက်ထားတယ်စသဖြင့်ရှင်းလင်းစည်းရုံးရပါလိမ့်မယ်။ဒါအပြင်မြန်မာလျှက်စစ်တာထုတ်လုပ်မှုလုပ်ငန်းတွေမှာအိမ်နီးချင်းနိုင်ငံတွေလောက်မကဘဲနိုင်ငံတကာရင်းနှီးမြှုပ်နှံမှုဝင်ရောက်လာအောင်စ조사ဆွဲဆောင်ဖို့လည်းလိုပါတယ်။ဒါမှသာတိုင်းပြည်စည်းဝါးရေးနဲ့တိုင်းသားပြည်သူလူထုလူမှုဘဝတိုးတက်မြင့်မားရေးအတွက်အရေးတကြီးလိုအပ်နေတဲ့လျှက်စစ်တပ်အားကိုအခုထက်ပိုပြီးထုတ်လုပ်သုံးဆွဲနိုင်မှာဖြစ်ကြောင်းပါ
။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့လာမယ့်အင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်မှာဘာအကြောင်းအရာလေးဆွေးနွေးမလဲဆိုတာနားဆင်ရအောင်ပါရှင်။
ရာဇီမင်းညာရန်ကုန်မြို့တော်ကနှစ်ပေါင်းများစွာပုံနေတဲ့အမိုက်တွေကိုမြို့တော်စီမံသားရေးဌာနကရှင်းလင်းနေပြီးအမိုက်တွေစီးကမ်းမဲ့မပြတ်ကြဖို့လဲစော်ဩနေပါတယ်ရေရှည်အောင်မြင်မှုရဖို့အတွက်ပြည်သူနဲ့စီမံတို့ဘာတွေဆက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါသလဲဒီကြောင့်ကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးကြဖို့အတွက် VOE ရဲ့တယ်လီဖုန်းနံပါတ်က1239238555လေးကိုဖြစ် email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်သောရရှင်တို့ရဲ့ဖုန်းနံပါတ်ဒီကိုပေးပို့ထားစီလိုပါတယ်ဇွန်နေ့ကျအတန်းဖိုင်းဒါမှမဟုတ်လဲစာနဲ့ဝင်ရောက်ဆွေးနွေးလို့လည်းရပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
ဒါမဲ့အင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်အခုတော့ကမ္ဘာတလွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ဘရာဇီးနိုင်ငံရီယိုမြို့မှာကျင်းပနေတဲ့အိုလံပစ်ပြိုင်ပွဲတွေအတွင်းမှာပြိုင်ပွဲဝင်အားကစားသမားဇုံတွဲတချို့လက်ထပ်ခွင့်တွေတောင်းကြပါတယ်ဂျပန်နိုင်ငံကလူတူဆက်ရုပ်တရုတ်ဟာထိန်းချုပ်စရာမလိုပဲလူတွေလိုမျိုးပတ်ဝန်းကျင်ရဲ့ပြောင်းလဲမှုကိုတုံ့ပြန်နိုင်တဲ့အပြင်တချင်းမှာစိုးနိုင်ပါတယ်ဒီလိုမျိုးထူးထူးဆန်းဆန်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းချမ်းတို့ပြောပြပေးမှာပါရှင်
ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့နွေရာသီအိုလံပစ်ပြိုင်ပွဲတွေမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတရုတ်ရေကူတာပြင်သမားတယောက်ကသူ့ရဲ့ချစ်သူကောင်မလေးကိုလက်ထပ်ခွင့်တောင်းခဲ့ပါတယ်။ဒိုင်မင်ထိုးပြိုင်ပွဲအပြီးဒုတိယငွေတစ်စိမ့်လက်ခံပြီးချိန်မှာသူ့ရဲ့ကောင်မလေးဟဲဂျီကိုလက်ထပ်ခွင့်တောင်းခဲ့တာပါ။လက်ထပ်ခွင့်တောင်းတဲ့ကျင်ကိုင်းဆိုတဲ့ကောင်လေးကလည်းအိုလံပစ်ကျေးဇူးတင်ဆုရှင်ဖြစ်ပြီးတော့ကံကောင်းစွာပဲသူ့ကောင်မလေးကလည်းသူ့ရဲ့လက်ထပ်ခွင့်ကိုသဘောတူပါတယ်။ပြည်ခဲ့တဲ့ဖတ်တုန်းကလည်းဘရာဇီးအိုလံပစ်အမျိုးသမီးရက်ဂ်ဘီအားကစားသမားအီဇာဒိုရာဆယ်ရူလိုကိုကစားပွဲပြီးမှသူ့ချစ်သူကကွင်းထဲကိုပြေးဝင်လာပြီးတော့လက်ထပ်ခွင့်ချောင်းခဲ့ပါသေးတယ်ရှင်
ဂျပန်နိုင်ငံကအသစ်တီထွင်ဖန်တီးမှုသိပ္ပံနဲ့နည်းပညာပြတိုက်မှာပြသထားတဲ့ Octo လို့နာမည်ပေးထားတဲ့လူတူဆက်ရုပ်ဟာလူသားတွေရဲ့အမူအကျင့်တွေအတိုင်းလိုက်တူပနိုင်ပါတယ်။ဒီဆက်ရုပ်ကိုလူသားနဲ့တူအောင်အပြင်ပိုင်းသာမကအတွင်းပိုင်းမှာတူအောင်ဖန်တီးထားတာပါ။လေဖိအားတွေကစွမ်းအင်ကိုသုံးပြီးဆက်ပစ္စည်းတွေနဲ့ပြုလုပ်ထားတဲ့လက်ကိုယ်လုံးမျက်နှာတို့ကိုလှုပ်ရှားစေတဲ့ Neuromatic Actuator 42ခုကိုသုံးထားပြီးတော့ပတ်ဝန်းကျင်ရဲ့ပြောင်းလဲမှုကိုလိုက်ပြီးတုံ့ပြန်နိုင်စွမ်းရှိအောင်ကိုယ်ပိုင်အာရုံခံစနစ်ကိုလည်းထည့်သွင်းထားပါတယ်။အပြင်ကလူတစ်ယောက်ကထိမ့်ချုပ်เสียမလို့ပဲသူ့ဘာသာသူလှုပ်ရှားမှုနဲ့လှုပ်ဆောင်နိုင်အောင်ဖန်တီးထားတာပါလို့တီထွင်သူဟီရိုရှိအီရှိဂူရိုကပြောပါတယ်။ပတ်ဝန်းကျင်လှုပ်ရှားမှုအပူချိန်စိုထိုင်းစတွေကိုစက်ရုပ်ကခံစားနိုင်တယ်လို့တချင်းမှဆိုနိုင်ပါတယ်။နောက်ပြီးတော့ဂျပန်နိုင်ငံရဲ့တပ်တန်းအရှိဆုံးဂုံတိုက်တစ်ခုဖြစ်တဲ့တာကာရှိမာယာဂုံတိုက်ကြီးမှာတော့လူသားတွေရဲ့ဘဝကိုအဆင်ပြေလွယ်ကူအောင်လှုပ်ဆောင်ပေးမယ်စက်ရုပ်အမျိုးမျိုးကိုဩဂတ်စ်လ6ရက်နေ့ကစပြီးပြသခဲ့ပါတယ်တက်စီးလို့ရပြီး joystick လို့ခေါ်တဲ့ဒုတ်ချောင်းလေးနဲ့ထိမ့်ချုပ်ရတဲ့ item စက်ရုပ်နဲ့မိသားစုအလုံးအတွက်ကပြဖြောပြပေးမယ် pre-made AI လို့ကပြနိုင်တဲ့စက်ရုပ်တွေလည်းပါဝင်ပါတယ်ခင်ဗျာ
Hey, 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 hey.
င်းရချုပ်ပြမျိုးအပြင်ပတ်နာကယိုကိုဟာမာစိတ်ကမ်းမျိုးလေးမှာနာမည်ကြီးဂျပန်ရုပ်ရှင်တွေကကော်စီလာကိုပြကန်းအနေနဲ့ဖွင့်လင်းပြသခဲ့ပါတယ်။ရုပ်ရှင်ထဲမှာပဲမြင်မှုကြတဲ့ကော်စီလာကိုအပြင်မှာတကယ်တွေ့ရတဲ့အတွက်အံ့ဩစရာကောင်းပါတယ်လို့ပြကန်းလာသူတူကပြောပါတယ်။လူတယောက်ကလည်းကော်စီလာဝစ်စုံပြေဝစ်စင်ပြီးတော့ဖဲချိုဖြတ်ဖွင့်လှစ်ပေးကြတာပါ။ကော်စီလာရုပ်ရှင်တွေဟာပတ်စံနေနေပဲသုံးပြီးရိုက်ထားတဲ့ရုပ်ရှင်တွေလို့တချို့လူတွေကပြောပေမဲ့ဒီရုပ်ရှင်တွေမှာနှံ့နေတဲ့အတိတ်ပဲတွေရှိပြီးတော့အရန်ကောင်းပါတယ်လို့ကော်စီလာနှစ်သက်သူတူကပြောပါတယ်ရှင
်။ထူးထူးခြားခြားသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငင်းရန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်တွေမကြခင်အဆုံးသတ်တော့မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင
်တူရကီနိုင်ငံဂါစီယန်တပ်မျိုးကမင်္ဂလာပွဲတစ်ခုအတွင်းဘုံးကွဲတိုက်ခိုက်လို့သူတို့သားနဲ့သူတို့သမီးအပါအဝင်လူ90တိဆုံးခဲ့ရတဲ့လို့ရအတွက် IS အကြမ်းဖက်သမားတွေကိုတူရကီသမား Recep Tayyip Erdogan ကပြစ်တင်လိုက်ပါတယ်။ Syria နယ်စပ်အနားကကတ်လူမျိုးအများပြားနေထိုင်တဲ့မြို့ဖက်မှာကျင်းပတဲ့မင်္ဂလာပွဲကိုကတ်လူမျိုးအတော်များများနဲ့တက်ရောက်နေကြတာပါ။အသေးခံဘုံးကွဲသမားဟာအသက်12နှစ်ကနေ14နှစ်ကြားဖြစ်တယ်လို့ Erdogan ကပြောပါတယ်။တရားမဝင် PKK ပါတီကကတ်တပုံတွေ IS အကြမ်းဖက်သမားတွေနဲ့ပြီးခဲ့တဲ့လကမအောင်မြင်ခဲ့တဲ့စစ်အာဏာသိမ်းမှုနောက်ကွယ်ကကျိုးကင်တို့အဖြစ်ဆွဆွဲခံထားရတဲ့အမေရိကန်မှာနေထိုင်သူဘာသာရေးဆရာဖတ်တူလာဂူလန်ရဲ့နောက်လိုက်တို့အကြားဘာကွာချချက်မှမရှိဘူးလို့တူရကီသတင်းဌာနကဖော်ပြတဲ့သမရရဲ့ထုတ်ပြန်ချက်မှရေးသားထားပါတယ်။ဆိုမာလီယာနိုင်ငံအလဲပိုင်းဂယ်ကာယိုမြို့လေကမြို့တော်ပေါ်နဲ့တခြားအစိုးရယုံခန့်တွေရှိရာအဆောက်အုံနဲ့အနီးကစည်းတစ်ခုမှကာဘုံကွဲတိုက်ခိုက်မှုတစ်ခုအတွင်းလူ20ထက်မနည်းသေဆုံးသွားတယ်လို့မျက်မြင်တွေနဲ့အစိုးရတာဝန်ရှိသူတွေကပြောပါရယ်။ပထမကာဘုံခွဲသမားကအဆောက်အုံထဲကိုကားမောင်းဝင်လာပြီးဖောက်ခွဲလိုက်တာလို့မျက်မြင်ကဆိုပါရယ်။ဒုတိယကာဘုံခွဲတိုက်ခိုက်သူဟာအမျိုးသမီးတဦးဖြစ်တယ်လို့အမေနာမည်မဖျော်လိုသူမျက်မြင်တဦးက VOA ဆိုမာလီယာဌာနကိုပြောပါရယ်။သေဆုံးသူတွေထဲမှာကျောင်းသားတွေ၊မြို့ခံဈေးသူဈေးသားတွေပါဝင်ပြီးအများစုကတော့အစိုးရယုံဆောင်ကလုံခြုံရေးသက်သားတွေဖြစ်တယ်လို့ဆိုပါရယ်။ဒါဟာသူတို့ရဲ့လောက်ရဖြစ်တယ်ဆိုပြီးတော့ El Shabab တို့ကပြောပါရယ်ရှင်
။သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ Supply ဆိုင်ရာအသက်ဖန်း Engineer ကတော့ Vitex Zone ဖြစ်ပါတယ်ရှင်။ကျွန်မကစုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်တော်တာရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်။တနင်္ဂနွေညကျမှတော်တာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.